မြန်မာစစ်ကောင်စီလက်ထက်လက်တွေ့ကျင့်သုံးနေတဲ့စစ်မှုရန်ဥပဒေအရစုဆောင်းခဲ့တဲ့တပ်သားတစ်9000ဟာဒီလကုန်မှာတော့စစ်တင်နှံပြီးဆုံးတဲ့အခါမှာစပြီးတော့စစ်မှုထမ်းရတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကပထမတုပ်ဖြစ်တဲ့တင်နှံပေးခဲ့တဲ့သူတွေဟာစစ်လေ့ကျင့်ရေးတွေပြီးဆုံးသွားတဲ့အခါမှာတော့တပ်ဆိုင်ရာတပ်ဒီစီကိုဆစ်လွတ်ပြီးတော့တာဝန်ပေးမှာဖြစ်တယ်လို့အမိမဖော်လို့တဲ့စစ်ဘက်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။ဒါပေမဲ့လည်းလက်တွေ့တာဝန်ပေးတဲ့အခါမှာတော့တပ်ဆိုင်ရာတပ်မှုတွေကဆုံးဖြတ်လိမ့်မယ်လို့လည်းပြောပါတယ်။အရက်သားအစိုးရကိုအာဏာသိမ်းဖယ်ရှားပြီးတော့၃နှစ်အကြာမှာအရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရပြဋ္ဌာန်းထားတဲ့ဥပဒေကိုလက်တွေ့ကျင့်သုံးမဲ့အကြောင်းစစ်ကောင်စီဘက်ကကြေညာခဲ့တာပါ။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့မှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကြားမှာစစ်ကောင်စီတပ်ဖွဲ့တွေအထိခိုက်အကြဆုံးများပြားနေချိန်မှာပဲစစ်ကောင်စီဘက်ကစစ်မှုထမ်းဥပဒေကိုလက်တွေ့ကျင့်သုံးမယ်ဆိုပြီးတော့ကြေညာခဲ့တာလည်းဖြစ်ပါတယ်။အသက်18နှစ်ကနေ35နှစ်ကြားအမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်ကြားအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ်စစ်ကောင်စီရဲ့အစီအစဉ်ကြောင့်လည်းလူငယ်လူရွယ်အများပြားဟာပြည်ပနိုင်ငံတွေစီကိုနီလန်းမျိုးစုံနဲ့ထွက်ခွာနေကြပါတယ်စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့လူငယ်73တန်းလောက်ရှိနေပေမဲ့နှစ်စဉ် 9,000 လောက်ကိုသာလေ့ကျင့်ပေးမယ်လို့စစ်ကောင်စီပြောခွင့်ရကအရင်တုန်းကပြောထားခဲ့ပူးပါတယ်စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့သူတွေကတတိယအထုပ်ဖြစ်နေတက်သားတင့်9000ကိုလေ့ကျင့်မှုအသင့်ဖြစ်နေပြီလို့လဲစစ်ကောင်စီနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပေမဲ့စစ်ကောင်စီဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်